Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါသောရရှင်များရှင်အမေရိကန်ပြည်ထောင်စု Washington DC မြို့တော် VOA မြန်မာပိုင်းအစီအစဉ်ရဲ့2015ခုနှစ်ဖေဖော်ဝါရီလ6ရက်နေ့တောက်ချန်နေညနေခင်းအစီအစဉ်တွေကိုလိုင်းဒိုမီတာ16925ရုကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်သောရရှင်များရှင်လန်းချမ်းမြေ့ကြပါစေရှင်ကျွန်မတင်ပြထိုက်ပါ
ကျွန်တော်ကတော့ဇောင်းလိုက်ပါဒီညနေမှာထူးခြားတဲ့သတင်းတွေကတော့ယူကရိန်းပြည်ပကအရေးပြေလည်ဖို့အတွက်ဥရောပခေါင်းဆောင်တွေကငင်းကြမ်းရေးအစုပြုချက်တင်သွင်းနေပါတယ်တိဘက်ဖုန်တော်ရေးဒဏ္ဍာရီလာမကိုလက်ခံခဲ့တဲ့အတွက်အမေရိကန်နိုင်ငံပေါ်တရုတ်အစိုးရကကန့်ကွက်ပါတယ်ထိုင်ဝမ်မှာပြတ်ကျသွားတဲ့လေရင်ပြတ်နေရာကနေနောက်ထပ်အလောင်းလေးလောင်းတွေ့ခဲ့ပါတယ်ဒီလိုဒေတာရင်းနဲ့နိုင်ငံတကာသတင်းတွေကိုတော့မှတ်ခွန်ညွှန်းနဲ့အတူတင်ပြပေးသွားမှာပါခင်ဗျာ
ကောင်းပါပြီရှင်တရင်းနေပြီမှာတော့အမျိုးသားပညာရေးဥပဒေကိုစန့်ချင်နေကြတဲ့ကျောင်းသားတွေရဲ့ခီးရှည်ချီတက်တပိတ်တိုက်ပွဲနောက်ဆုံးရအခြေအနေတွေကိုကြားချရမှာပါ
ချောင်းသားမဟုတ်တဲ့သူတွေကနောက်ကိုရနေကြိုးကင်ပြီးတော့စူပူလှုပ်ရှားမှုဖြစ်အောင်ဖန်တီးနေတယ်ဆိုတဲ့သဘောမျိုးတက်ရအောင်ရေးထားပြီးတော့မိဘပြည်သူတွေသူတို့နဲ့ပူးပေါင်းကြပါသူတို့ဘက်ကရက်ကြပါဆိုတော့ဒါတနည်းအားဖြင့်ပြောရင်ဒါကျွန်တော်တို့
ဗမာနိုင်ငံလုံးဆိုင်ရာချောင်းသားသမဂ္ဂများအဖွဲ့ချုပ်ရဲ့ဥက္ကဋ္ဌကိုကျော်ကိုကိုပြောခဲ့တာပါမကြခင်မှာအပြည့်စုံကိုနားဆင်ကြရအောင်ပါရှင်ဒီနောက်မှာတော့မြန်မာဆွေရငင်းချမ်းရေးကိုယ်စားလှယ်အဖွဲ့နဲ့ကချင်လက်နက်ကိုင်အဖွဲ့တို့ကြားအပြည့်ရရေးဆွေးနွေးမှုကဘာတွေသဘောတူနိုင်ခဲ့တယ်လဲဆိုတာနဲ့အတူမြန်မာအပြောင်းလဲကိုအတူယူဖို့မြောက်ကိုရီးယားကိုအမေရိကန်ထိပ်တန်းတန်တမန်တဦးကတိုက်တွန်းလိုက်တဲ့အကြောင်းလေးကိုဒီညနေခင်းမှာတင်ပြပေးဖို့ရှိပါတယ်ရှင်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုကိုဇော်ဝင်းလိုင်းနဲ့မတ်ခွာညို့တို့ကကြီးညာပေးကြမှာပါ
ယူကရိန်းနိုင်ငံအရှေ့ပိုင်းရုရှားနဲ့စနီးမှာတိုက်ပွဲတွေပုံမပြင်းထန်လာနေတာတွေရပ်တန့်စေရည်ရွယ်တဲ့အစိုးရရည်ရွယ်ပြီးအစိုးပြုဖို့ဂျာမနီနဲ့ပြင်သစ်နိုင်ငံကခေါင်းဆောင်တွေဟာဒီကနေ့မော်စကိုမြို့ကိုရောက်ရှိနေကြပါတယ်အနောက်အစိုးရလိုလားတဲ့ယူကရိန်းသမ္မတပက်ထရိုပိုရိုရှန်ကိုနဲ့ KF မြို့မှာတွေ့ဆုံပြီးဂျာမနီဝန်ကြီးချုပ်အင်္ဂလာမာကဲလ်နဲ့ပြင်သစ်သမ္မတဖရန်ဆွာအိုလန်ဒိုကသူတို့ရဲ့အဆိုပြုချက်ကိုရုရှားသမ္မတဗလာဒီမီပူတင်ထံတင်ပြကြမှာဖြစ်ပါတယ်တွေ့ဆုံမှုတွေကိုတကားပိတ်ကျင်းပခဲ့တာဖြစ်တဲ့အတွက်ဥရောပခေါင်းဆောင်တွေတင်သွင်းမဲ့ငြင်းငြမ်းရေးအဆိုပြုချက်နဲ့ပတ်သက်လို့အသေးစိတ်တော့မသိရသေးပါဘူးသမ္မတပိုရိုရှန်ကိုကတော့အဆိုပြုချက်ဟာအပြစ်ခတ်ရစေးရေးအတွက်မျှော်လင့်ချက်တွေထွက်ပေါ်လာစေတယ်လို့ပြောပါတယ်အစောပိုင်းကတော့ယူကရိန်းခွတ်ထွေသမားတွေကိုတိုက်ခိုက်နေနေတဲ့ယူကရိန်းအစိုးရကိုအမေရိကန်ကလက်နက်အကူအညီတွေပေးတဲ့သမားဗလာအကွာမားကဆုံးဖြတ်ချက်တည်းအမကြခင်ချလိုက်မယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကပြောပါတယ်။ကြာသပတေးနေ့က KF မြို့မှာယူကရိန်းဝန်ကြီးချုပ်နဲ့ပူးတွဲပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းဝန်ကြီးကယ်ရီကအဲ့လိုပြောသွားတာပါ။ယူကရိန်းနိုင်ငံအရှေ့ပိုင်းမှာရုရှားလိုလားတဲ့ယူကရိန်းခွတ်ထွေသမားတွေနဲ့တိုက်ပွဲတွေဆက်ဖြစ်နေတဲ့ယူကရိန်းအစိုးရကိုလက်နက်ကြီးတွေအကူအညီပေးတဲ့မပေးတဲ့ဆိုတာနဲ့ပတ်သက်လို့ဥရောပနိုင်ငံတွေအကြမ်းလဲကြာသပတေးနေ့ကအဆင့်မြင့်တန်တပါနေကြဆွေးနွေးမှုတွေရှိခဲ့ပါတယ်
။အမေရိကန်ပြည်ထောင်စုကဒုတိယအကြီးဆုံးကျန်းမာရေးစောင့်ရှောက်မှုလုပ်ငန်းကုမ္ပဏီကိုဘသူကဘာကြောင့်အင်တာနက်ကဝင်ရောက်ထိုးဖောက်တယ်ဆိုတာသိနိုင်ဖို့အမေရိကန်အစိုးရတာဝန်ရှိသူတွေကကြိုးပမ်းနေပါတယ်။ Anthem ကျန်းမာရေးစောင့်ရှောက်မှုကုမ္ပဏီကဝန်ထမ်းတွေပါဝင်လက်ရှိနဲ့အရင်လူနာဟောင်းစုစုပေါင်းလူသန်း80လောက်ရဲ့ကိုယ်ရေးကိုယ်တိုင်အချက်လက်တွေကိုရယူသွားခဲ့တာပါ။ဒီအင်တာနက်ကနေထိုးဖောက်ရယူမှုကိုတရုတ်နိုင်ငံကလုပ်ခဲ့တယ်ဆိုတဲ့ပြောဆိုမှုတွေဟာမဟုတ်မှန်တဲ့အကြောင်းတရုတ်အစိုးရကတော့တုံ့ပြန်ပြောဆိုထားပါတယ်စိတ်မှန်းနဲ့ဆွတ်ဆွဲပြောဆိုတာဟာတရားမဝင်ကြောင်းအမေရိကန်ပြည်ထောင်စုအနေနဲ့တရုတ်ကအင်တာနက်တိုက်ခိုက်မှုတွေပြုလုပ်နေပါတယ်ဆိုပြီးအချက်လက်မခိုင်လုံပဲဆွတ်ဆွဲပြောဆိုမှုမျိုးမလုပ်သင့်တဲ့အကြောင်းနိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်ဟွန်လီကပြောပါတယ်သူတို့ကုမ္ပဏီအခုလိုအင်တာနက်ကနေထိုးဖောက်တိုက်ခိုက်ခံရကြောင်းအင်တမ်ကပြီးခဲ့တဲ့လထဲမှာသိရှိခဲ့ပြီးတဲ့နောက် FBIပြည်ထောင်စုထောက်လှမ်းရေးအေဂျင်စီကစုံစမ်းစစ်ဆေးမှုတွေပြုလုပ်နေပြီဖြစ်ပါတယ်ရှင်
။တိဘက်ဖုန်တော်ကြီးဒလိုင်းလာမာကိုနိုင်ငံခြားတမ်းပြည်တွေကလက်ခံတွေ့ရှိတဲ့အပေါ်လက်မခံနိုင်ကြောင်းတရုတ်အစိုးရပြောခွင့်ရပုဂ္ဂိုလ်ကပြောပါတယ်။အမေရိကန်နိုင်ငံဝါရှင်တန် DC မြို့မှာနေ့စဉ်ကျင်းပတဲ့ National Prayer Breakfast နေ့ပတ်လည်နာနက်စာစာရင်ဆုတောင်းပွဲပြုလုပ်တဲ့အခမ်းအနားကိုသမ္မတအိုဘားမားနဲ့အတူတိဘက်ဖုန်တော်ကြီးဒလိုင်းလာမာတက်ရောက်ပြီးနောက်တစ်နေ့မှာတရုတ်အစိုးရကအခုလိုပြောလိုက်တာဖြစ်ပါတယ်
။ဒါလိုင်းစ်長期打著宗教旗號从事反华分裂活动的政治流亡者我们反对任何
外国人。ဒီဘက်ဖုန်တော်ဂျီဒန်လာမဟာဘာသာရေးအကြောင်းပြပြီးတရုတ်ဆူရကိုစန့်ကျင်တဲ့ခွဲထွက်ရေးနိုင်ငံရေးလုပ်ငန်းတွေလှုပ်ဆောင်နေသူဖြစ်တဲ့အကြောင်းသူ့ကိုလက်ခံတွေ့နိုင်တဲ့နိုင်ငံတိဘက်အရေးကိုအကြောင်းပြုပြီးတရုတ်ပြည်တွင်းရေးကိုဝင်ရောက်ဆွဲဖက်တဲ့နိုင်ငံတွေကိုတရုတ်အစိုးရအနေနဲ့ကန့်ကွက်ကြောင်းဒလိုင်းလာမအနေနဲ့နိုင်ငံခြားတိုက်ပြည်တွေရဲ့ထောက်ခံမှုကိုရယူပြီးသူ့ရဲ့နိုင်ငံရေးညီမချက်တွေရရှိအောင်လှုပ်ဆောင်နိုင်မှာမဟုတ်ကြောင်းတရုတ်နိုင်ငံရဲ့ဌာနပြောခွင့်ရပုဂ္ဂိုလ်ဟောင်းလီကဒီကနေ့ဘေကျင်းမြို့မှာသတင်းတောက်တီကိုပြောကြားခဲ့တာဖြစ်ပါတယ်။မနေ့ကြာသပတေးနေ့ကပြုလုပ်တဲ့ဆုတောင်းပွဲအတွင်းသမ္မတအိုဘားမားအနေနဲ့ဖုန်တော်ဂျီဒလိုင်းလာမနဲ့တိုက်ရိုက်တွေ့ဆုံခဲ့ခြင်းမရှိပေမဲ့တရုတ်နဲ့တရုတ်မလားမကမှထန်နေခဲ့ကြပြီးအပြန်အလှန်နှုတ်ဆက်တာမျိုးတော့ရှိခဲ့ပါတယ်။ပြည်ပရောက်တိဘက်ဘာသာရေးခေါင်းဆောင်နဲ့အဆက်အသွယ်ပြုလာကိုတရုတ်အစိုးရကအစဉ်တစိုက်ကန့်ကွက်နေခဲ့တာနဲ့ စတင်ပြီးဖုန်းတော်လိုင်းလာမဟာအကျဉ်းသားမြစ်တာထားသူဖြစ်တယ်လို့သမ္မတဩဘာမားကချီးကျူးပြောဆိုထားပါတယ်
ပြီးခဲ့တဲ့ဗုဒ္ဓဟူးနေ့က TransAsia လေကြောင်းလိုင်းပိုင်ထိုင်ဝမ်ခရီးသည်တင်လေယာဉ်ပြတ်ကျခဲ့တဲ့နေရာမှာဒီကနေ့အလောင်းလေးလောင်းထပ်မံတွေ့ရှိခဲ့ပြီးတဲ့နောက်သေဆုံးသူအရေအတွက်ဟာ35ယောက်အထိရှိသွားပြီလို့အစိုးရသတင်းတွေမှာဖော်ပြထားပါတယ် TransAsia လေယာဉ်အမှတ်135အပေါ်မှာတရုတ်နိုင်ငံကခရီးသွားအများစုပါဝင်ပြီးလူ58ယောက်လိုက်ပါသွားခဲ့တာပါတိုင်ပေကနေထွက်ခွာပြီးမိနစ်ပိုင်အကြာမှာပဲပြတ်ကျသွားခဲ့တာဖြစ်ပါတယ်15ယောက်အသက်ရှင်ကျရစ်ပြီး6ယောက်ပျောက်ဆုံးနေဆဲဖြစ်တယ်လို့အစိုးရသတင်းတွေမှာတောက်ကြနေကဖော်ပြပါတယ်လေယာဉ်ပြတ်ကျပြီးရေထဲထိုးမကျခင်အထိအချိန်မှာလေယာဉ်မှူးတယောက်ကလေယာဉ်အင်ဂျင်ဆက်ပြတ်သွားတဲ့အကြောင်းထိန်ချုပ်ရေးဌာနကိုလှမ်းပြောခဲ့တယ်လို့အမည်မဖော်လို့သူလေချောင်းရရှိသူကပြောပါတယ်လေယာဉ်မှူးဟာလေယာဉ်အထိမနာရအောင်အဆောက်အဦအမြင့်တွေကိုရှောင်ပြီးတော့မြေပြင်ပေါ်မှာထက်မြစ်ထဲကိုကြအောင်စူးစမ်းခဲ့ပုံရတယ်လို့လည်းခန့်မှန်းပြောဆိုပါတယ်သေဆုံးသူတွေအတွက်ပြုလုပ်တဲ့ဒီကနေ့တောက်ကြနေစုတောင်းပွဲကိုထိုင်ဝမ်ဒုတိယသမ္မတဝူတန်ယီကဝမ်းနည်းစကားပြောဆိုခဲ့သလိုလေယာဉ်မှူးရဲ့လှုပ်ရက်ကိုလည်းချီးကျူးပြောဆိုသွားခဲ့ပါတယ်ရှင်
ယေဘေးကအတန်ညနေဘက်မြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1683ရလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်အမေရိကန်တန်ကသတင်းတွေကိုဆက်လက်ကြီးညာပေးနေပါတယ်ခင်ဗျာဂျော်ဒန်နိုင်ငံဟာ ISIS Islamic စစ်တွေးကြွတွေကိုပြစ်မှတ်ထားပြီးလေကြောင်းတိုက်ခိုက်မှုတွေစတင်လိုက်ပါတယ်ဒါဟာပြီးခဲ့တဲ့ဇီဇင်ဘာလအတွင်းစီးရီးယားမှာဖမ်းမိသွားခဲ့တဲ့ဂျော်ဒန်လေယာဉ်မှူးကို ISIS အဖွဲ့တွေကတပ်ဖြတ်လိုက်မှုအပေါ်ဘီအဗ်ဒူလာကလက်တုံ့ပြန်မှုကြေပေးထားပြီးခဲ့တဲ့နောက်အခုလိုတိုက်ခိုက်မှုတွေစတင်ခဲ့တာပါဂျော်ဒန်နိုင်ငံရဲ့လေကြောင်းတိုက်ခိုက်မှုပြစ်မှတ်နဲ့ပတ်သက်လို့ဗာဒရင်အချက်လက်မှာတော့ပေးမထားပါဘူးဒါပေမဲ့ဂျော်ဒန်နိုင်ငံကြီးဝန်ကြီးနတ်ဆာဂျူဒေးကလေကြောင်းတိုက်ခိုက်မှုတွေဟာဂျော်ဒန်နိုင်ငံဘက်ကလက်တုံ့ပြန်မှုတစ်ခုသာဖြစ်ကြောင်း CNN ရုပ်မြင်သံကြားသတင်းဌာနကိုပြောကြားခဲ့ပါတယ်ဂျော်ဒန်နိုင်ငံအနေနဲ့ဂျော်ဒန်နိုင်ငံသားဂျော်ဒန်အစိုးရအနေနဲ့ဂျော်ဒန်နိုင်ငံသားတွေနဲ့ဘာသာရေးကိုကာကွယ်ဖို့ဆက်လက်တိုက်ပွဲဝင်သွားမယ်လို့လည်းဂျော်ဒန်ပြည်ရင်အဗ်ဒူလာကပြောပါတယ်
အမေရိကန်သမ္မတဩဘာမားဟာ IS စစ်သွေးကြွတွေကအစတရုတ်နိုင်ငံအစုံနိုင်ငံခြားရေးမူဝါဒတွေပေါ်မှာဖြစ်နေတဲ့အစိုးရပူပန်မှုတွေနဲ့ပတ်သက်လို့သူ့ရဲ့အစီအစဉ်တွေကိုပြောပြဖို့ရှိပါတယ်။33မျက်နှာပါနိုင်ငံတော်လုံခြုံရေးမဟာဗျူဟာအစီရင်ခံစာကိုတောက်ကြနေမှာထုတ်ဖော်ပြောကြားမှာဖြစ်ပြီးကြီးမားတဲ့အပြောင်းလဲတော့မူဝါဒရေးရာတွေနဲ့ပတ်သက်လို့မရှိနိုင်ဘူးလို့ယူဆရပါတယ်။အမေရိကန်Republican အမတ်တချို့ကတော့ IS စစ်သွေးကြွတွေနဲ့ Ukraine ပေါ်မှာ Russia ရဲ့ပြုမှုဆောင်ရွက်ချက်တွေပါဝင်ကမ္ဘာကြီးရင်ဆိုင်နေရတဲ့ချိန်ချောက်ခံနေရမှုတွေအပေါ်မှာသမ္မတ Obama ရဲ့အရေးယူဆောင်ရွက်မှုတွေကမလုံလောက်ဘူးလို့ဝေဖန်နေကြတာပါသမ္မတ Obama ကတော့အစီရင်ခံစာကိုအနှစ်ချုပ်ဖွင့်ဟတဲ့အချိန်မှာသူ့ရဲ့မူဝါဒတွေနဲ့ပတ်သက်လို့ခုခံကာကွယ်ပြောသွားခဲ့ပါတယ်ပြဿနာပေါင်းစုံရှိနေတဲ့ကမ္ဘာကြီးမှာလုံခြုံရေးပြဿနာတွေကိုလည်းကျွန်တော်တို့ရင်ဆိုင်နေကြရပြီးဒါကိုမြတ်မြတ်ဆန်ဆန်အလွယ်တကူနဲ့တော့ဖြေရှင်းလို့ရမှာမဟုတ်ဘူးလို့သူကပြောခဲ့ပါတယ်မစ္စတာ Obama ရဲ့အစီရင်ခံစာမိတ်ဆက်မှာ21ရာစုအတွင်းဒီအမေရိကန်ရဲ့အရေးပါတဲ့ဥဆောင်မှုအခမ်းအနားတွေကိုအခိုင်အမာပြောဆိုခဲ့သလိုအမေရိကန်ပြည်ထောင်စုဟာအစိုးရတွေကိုဆက်ပြီးတိုက်ခိုက်သွားမယ်လို့လည်းပြောပါတယ်။ဒါပေမဲ့စိုးရိမ်ထိတ်လန့်မှုတွေပေါ်အခြေခံပြီးဆုံးဖြတ်ချက်တွေချမှတ်မိတာမျိုးအလွန်ကျွံမလုံမိဖို့လည်းသတိပေးထားပါတယ်ရှင်
။အီရန်နိုင်ငံရဲ့နျူကလ িয়ার အစီအစဉ်ကိစ္စဆွေးနွေးဖို့အတွက်အမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီနဲ့အီရန်နိုင်ငံသားဝန်ကြီးဂျာဗက်ဇာရစ်တို့ဂျာမနီနိုင်ငံမြူနစ်မြို့မှာဒီကနေ့တွေ့ဆုံကြဖို့ရှိပါတယ်။လူမျိုးရေးဆိုင်ရာဆွေးနွေးပွဲပြင်ပမှာကျင်းပမယ်ဒီတွေ့ဆုံမှုဟာပြီးခဲ့တဲ့လအတွင်းဝန်ကြီးနှစ်ဦးဒီကိစ္စနဲ့ပတ်သက်လို့နှစ်ကြိမ်တွေ့ဆုံအပြီးဆက်လက်ပြုလုပ်တာလည်းဖြစ်ပါတယ်။အစောပိုင်းကတော့ဝန်ကြီးကယ်ရီနဲ့ဝန်ကြီးဇာရစ်တို့မနေ့ဖြန်စနေနေ့မှာတွေ့ကြမယ့်အကြောင်းအမေရိကန်နိုင်ငံသားရေးဌာနကပြောထားပေမဲ့ဝန်ကြီးနှစ်ဦးဟာဒီကနေ့တွေ့ပြတော့မယ့်အကြောင်းအဆင့်မြင့်နိုင်ငံသားရေးဌာနအရာရှိကပြောပါတယ်။မေကွန်ထုတ်စရာဖြစ်နေတဲ့အီရန်ရဲ့နျူကလ িয়ার ပြဿနာပြည်လည်ရေးအတွက်နှစ်နဲ့ချီချိုးပန့်လာကြတာမှာမလ24ရက်နေ့မတိုင်ခင်အခြေခံသဘောတူညီချက်ရနိုင်ဖို့အမေရိကန်ပြည်ထောင်စုဗြိတိန်တရုတ်ပြင်သစ်ရုရှားနဲ့ဂျာမနီတို့ကချိုးပန့်နေကြတာပါနောက်ဆုံးအပြည့်အစုံသဘောတူညီချက်ကိုတော့ဇူလိုင်လ1ရက်နေ့မှာရရှိနိုင်ဖို့သတ်မှတ်ထားကြပါတယ်အီရန်နိုင်ငံအနေနဲ့သူ့ရဲ့နျူကလ িয়ার အစီအစဉ်တွေကိုရှော့ချပြီးလက်နက်တည်ဆောက်ဖို့အတွက်ဥတီလှုပ်ဆောင်နေခြင်းမဟုတ်ကြောင်းP5+1 လို့ခေါ်တဲ့လူညွန်ရေးကောင်စီအမြဲတမ်းအဖွဲ့ဝင်၅နိုင်ငံအပေါင်းဂျာမနီတို့ကလိုလားနေကြတာဖြစ်ပါတယ်။အီရန်ဘက်ကတော့သူတို့ရဲ့နျူကလ িয়ার အစီအစဉ်ဟာငြိမ်းချမ်းတဲ့နည်းနဲ့အသုံးချဖို့အတွက်လှုပ်ဆောင်နေခြင်းဖြစ်ကြောင်းအီရန်အပေါ်ချမှတ်ထားတဲ့ပိတ်ဆို့အရေးယူမှုတွေကတိုင်းပြည်စည်းဝါကိုထိခိုက်စေတဲ့အတွက်အဲ့ဒီပိတ်ဆို့အရေးယူမှုတွေကိုပြန်လည်ရုပ်သိမ်းပြဖို့လိုလားနေကြတာဖြစ်ပါတယ်။
ဂရိအစိုးရတဲ့အနေနဲ့ EU ဥရောပသမဂ္ဂကငွေကြေးထောက်ပံ့မဲ့အစီအစဉ်နဲ့ပတ်သက်လို့ပြန်လည်ဆက်ဆက်ညှိနှိုင်းမဲ့ဆုံးဖြတ်ချက်ကိုထောက်ခံကြောင်းပြသတဲ့အနေနဲ့ဂရိနိုင်ငံသားတွေဟာထောင်နဲ့ချီပြီးလမ်းပေါ်မှာဆန္ဒပြခဲ့ကြပါတယ်။ဂရိပြည်သူတွေရဲ့အခွင့်အရေးနဲ့အကျိုးစီးပွားအတွက်ဂရိအစိုးရကရင်ဆိုင်တိုက်ပွဲဝင်နေတဲ့အပေါ်မှာထောက်ခံဆန္ဒပြတာဖြစ်တယ်လို့ဆန္ဒပြသူတွေကပြောပါတယ်။ဗန္ဒာရဲ့ချက်တဲ့ကြုံနေရတဲ့ဂရိနိုင်ငံရဲ့ပြဿနာကိုကူညီဖြေရှင်းဖို့ EU နဲ့နိုင်ငံတကာငွေကြေးရံပုံငွေအဖွဲ့တွေကအမေရိကန်ဒေါ်လာဘီလီယံ300နီးပါးငွေစိုက်ထုတ်ကူညီမဲ့အစီအစဉ်မှာတင်းကျပ်တဲ့သတ်မှတ်ချက်တွေချထားတာနဲ့ပတ်သက်လို့အေသင်မျိုးကလွှတ်တော်အပြင်ဘက်မှာကြာသာပတေးနေ့ကဂရိပြည်သူတို့စုဝေးဆန္ဒပြခဲ့ကြပါတယ်။ချင်းငွေတွေကိုယူမယ်ဆိုရင်ဂရိနိုင်ငံအနေနဲ့အစိုးရအသုံးစရိတ်တွေနဲ့ပြင်ဆင်လစာတွေကိုအကြီးအကျယ်ဖြတ်တောက်ပြရမှာဖြစ်တယ်လို့ပြည်သူပိုင်လုပ်ငန်းတို့ကလည်းရောင်းချပြရတော့မှာပါရှင်။
Direct from Washington, the voice of America, VOA. ထိတ်တဲ့အတင်းတွေကိုကိုဇော်ဝင်းလိုင်းနဲ့မခွာညိုတို့ကြီးညာပေးခဲ့တာပါရှင် VOA ကနေခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုအင်တာနက်ဆာမျက်နှာ bami.voanews.com မှာလည်းအတန်လွှင့်နေတဲ့အချိန်နဲ့တပြိုင်တည်းထဲတိုက်ရိုက်နားဆင်နိုင်ပါတယ်ရှင်အခုကတော့မြန်မာနိုင်ငံဆိုင်ရာသတင်းဆောင်မတွေကိုထုတ်လွှင့်ပေးရမယ့်အလှပါအမျိုးသားပညာရေးဥပဒေကိုဆန့်ကျင်ကန့်ကွက်နေတဲ့တပိတ်မောက်ចောင်းသားတွေနဲ့ပတ်သက်လို့မြန်မာအစိုးရရဲ့သတင်းထုတ်ပြန်တာကိုတပိတ်မောက်ចောင်းသားတွေကပယ်ချပြီးဒီလိုထုတ်ပြန်လိုက်တာဟာဆိုရင်သူတို့ကိုနှိမ်နှင်းဖို့အတွက်အစိုးရဘက်ကပြင်ဆင်တာဖြစ်တယ်လို့လည်းတုံ့ပြန်ပြောဆိုလိုက်ပါတယ်။ဒီအကြောင်းကိုတော့ထိုင်းခြေဆိုင် VOE သတင်းထောက်မတ်အေးအေးမှာကသတင်းပေးပို့ထားပါတယ်ရှင်။
ဖေဖော်ဝါရီလ5ရက်နေ့ကထုတ်ပြန်ခဲ့တဲ့အစိုးရရဲ့သတင်းထုတ်ပြန်ချက်ထဲမှာအမျိုးသားပညာရေးဥပဒေကိုအကြောင်းပြုပြီးတချို့နေရာဒေသတွေမှာဥပဒေနဲ့မညီညွတ်တဲ့ဆန္ဒပြမှုတွေပြုလုပ်နေကြောင်းနဲ့စစ်မှန်တဲ့ပညာရေးဆိုင်ရာဆန္ဒတွေကိုအစိုးရဘက်ကလွှတ်တော်ကိုတင်ပြပြီးဆောင်ရွက်နိုင်တာတွေကိုဆောင်ရွက်ပေးမှာဖြစ်ကြောင်းရေးသားထားပါတယ်။ပညာရေးဆိုင်ရာကိစ္စတွေကိုအကြောင်းပြုပြီးစုပုံမှုများဖြစ်လာစေရန်ကျောင်းသားလူငယ်တွေကိုအသုံးချပြီးကျောင်းသားအမိခံသူများနောက်ွယ်ကနေကြိုးကင်ဆောင်ရွက်နေသူများအပြည့်အမြောက်ပြုနေတဲ့နိုင်ငံရေးအဖွဲ့တချို့ပါဝင်ပတ်သက်နေတာကိုတွေ့ရှိရကြောင်းဒီအတွက်မိဘပြည်သူတွေအစိုးရနဲ့ပူးပေါင်းကူညီဖို့ပြောဆိုထားချက်တွေကိုပင်မတပိတ်စစ်ကြောင်းခေါင်းဆောင်တဦးဖြစ်တဲ့ဘကတဥက္ကဋ္ဌကိုကျော်ကိုကိုကပယ်ချခဲ့ပါတယ်
။အာចောင်းသားမဟုတ်တဲ့လူတွေကနောက်ကိုရနေကြိုးကင်ပြီးတော့စုပူလှုပ်ရှားမှုဖြစ်အောင်ဖန်တီးနေရဆိုတဲ့သဘောမျိုးတက်ရအောင်ရေးထားပြီးတော့မိဘပြည်သူတွေသူတို့နဲ့ပူးပေါင်းကြပါသူတို့ဘက်ကရက်ကြပါဆိုတာဒါတနည်းအားဖြင့်ပြောရင်ကျွန်တော်တို့ကိုပြည်သူလို့အယောင်ဆောင်ပြီးတော့လူအုပ်စုကြီးတစ်ခုကနေပြီးတော့လာပြီးဟိုကျွန်တော်တို့တိုက်ခိုက်အောင်လို့တမင်တွေကပြင်ဆင်နေတဲ့ပြင်ကစားကွက်တစ်ခုလို့တော့ကျွန်တော်တို့ကသွားပြီးမြင်တယ်အဲ့တော့ဒါကမရိုးတာဘူးအစီအညာချက်ကိုကျွန်တော်တို့ကအစအဆုံးယုံကြည်မရှိဘူးကျွန်တော်တို့ကိုဖမ်းဖို့စီးဖို့ဒါမှမဟုတ်ရိုက်ဖို့နှက်ဖို့အကြမ်းဖက်ဖို့အကွက်တစ်ခုခင်းနေပြီးပြင်ဆင်နေပြီးလို့ကျွန်တော်ကဒီအာဏာပိုင်လုံနိုင်နေကင်နိုင်နေပါဝါရှိရလူတွေသူတို့လက်ထဲမှာလက်နက်ရှိရလူတွေကနေဒီကလေးတွေကိုအဲ့ဒီရောငါတို့တာဝန်မယူလို့ပြောတာသူတို့ကဒီကလေးတွေကိုရိုက်မယ်ဖမ်းမယ်စီးမယ်တတ်မယ်ဖြတ်မယ်လို့ပြောတာ ਨੇ အတူတူပဲအဲ့လိုစကားမျိုးတွေ ਨੇ ပြည်သူလူထုကိုချိန်ချောက်တာတော်တော်ကြီးကိုမှားကိုမှားနေပြီဒီလိုမှားမျိုးကိုထက်ကျူးလုံလို့ရှိရင်သူတို့တို့ကနောင်တရစရာအချိန်မရှိတော့ဘူးဆိုတာပဲကျွန်တော်ပြောချင်တယ်အဲ့လိုမျိုးလုံရက်ကိုလုံးဝမလုပ်ပါနဲ့အဲ့ကျွန်တော်တို့မိဘပြည်သူတွေကိုကြီးလန့်စားစားပြအောင်ထိတ်လန့်ချောက်ချောက်လုပ်နေတာအာဏာပိုင်အစိုးရပဲကျောင်းသားတွေမဟုတ်ဘူ
းအစိုးရရဲ့သတင်းထုတ်ပြန်ချက်ထဲမှာပါတဲ့ဥပဒေနဲ့မညီဘူးဆိုတာဟာပုံမှန်18နဲ့ပုံမှန်19ကိုဆိုလိုတာဖြစ်ကြောင်းသမရယုံညွှန်ကြားရေးမှူးဦးစော်ထေးကဆိုပါတယ်
18 19ပေါ့ဗျာအဲ့ဒီမှာဟိုကျွန်တော်တို့ကငင်းချမ်းဆိုဆန္ဒပေါ်တော့ခွင့်ပေါ့နော်သူကဆန္ဒပေါ်တော့မဲ့နေရာရင်းနဲ့ပတ်သက်ပြီးတော့သက်ဆိုင်ရာကုချုပ်ရေးပေါ့နော်နောက်လုံခြုံရေးတပ်ဖွဲ့ကိုအပြီးဝေးချောင်းကြရပါတယ်အဲ့ဒီဒီဝေးချောင်းကြတဲ့ပုံမှာမူတည်ပြီးမှသက်ဆိုင်ရာလုံခြုံရေးဖွဲ့စည်းကုချုပ်ရေးဖွဲ့စည်းကနေပြီးတော့ဟိုသူကကန့်ကွက်လို့ပါကန့်ကွက်နိုင်တယ်ဟိုမကန့်ကွက်ရင်လည်းခွင့်ပြုပေးနိုင်တယ်ခွင့်ပြုဟိုကန့်ကွက်ချက်တစုံတရာမရှိရင်သူကဆက်လက်ပြီးတော့လုံဆောင်နိုင်တယ်ဒါကသူတို့ကပြင်ဆင်ထားတဲ့ဥပဒေတိုင်းเน
าะမန္တလေးကြောက်စဲမြင်းညံကြောက်ပရောင်6ရေနံကျောင်းမကွေးတောင်တင်းကြီးကနေခြိတက်လာနေတဲ့ပင်မကျောင်းသားတပိတ်စစ်ကျောင်းကတော့လုံညုံရင်အင်အားတွေနဲ့ပိတ်ဆို့တားဆီးဖို့ပြင်ဆင်နေတယ်ဆိုပြီးသတင်းထွက်နေတဲ့ဆက်သွွားရွာကိုရောက်ရှိလာခဲ့ပြီဖြစ်ပါတယ်ကျောင်းသားတွေရဲ့ပြောပြချက်အရဆက်သွွားမှာစောင့်နေတဲ့လုံညုံရင်အင်အားတွေဟာကိုးပင်ဆိုတဲ့နေရာကိုပြန်ဆုတ်ထားတယ်လို့ဆိုပါတယ်ဒီကနေ့မှပဲတနင်္သာရီတိုင်းကတဝဲတပိတ်စစ်ကြောင်းဟာမြို့ထဲမှာပဲလှည့်လည်ဆန္ဒပြခဲ့ပြီးလာမယ့်၈ရက်နေ့မှာမော်လယ်မြိုင်ကျောင်းသားသမဂ္ဂနဲ့အတူခရီးရှည်ခြိတက်နေတဲ့ AR တပိတ်စစ်ကြောင်းနဲ့ပေါင်းပြီးခြိတက်မယ်ဆိုပြီးတဝဲကျောင်းသားတပိတ်ခေါင်းဆောင်ကိုမင်းလွင်ဦးကဆိုပါတယ်
အော်ဒါကိုလက်ရှိရှင်တွေကကျွန်တော်မှန်းနေစကန်ညာစက်တန်းကျောင်းကကျောင်းကြီးကစက်တန်းကျောင်းမလောက်ပဲထားထားလိုက်ဗျာဒီနေ့ဒီနေ့မှာဆက်မယ် ထပ်ပြီးတော့မလက်ကြံလိုက်ဒီမျိုးမှာထပ်ပြီးတော့ကျွန်တော်တို့ချင်းရနေပါကျွန်တော်တို့မော်လမြိုင်တက်ပြီးတော့ခိုးရနေမှာမော်လမြိုင်ကျွန်တော်တမကောင်းနဲ့ကျွန်တော်ပေါင်းမယ်ပါပေါင်းပါမယ်ပြီးတော့ကျွန်တော်တို့မော်လမြိုင်ပြီးရင်တော့ကျွန်တော်တို့ AOD ကျွန်တော်တမကောင်း AOD တပိတ်စစ်ကြောင်းနဲ့ကျွန်တော်ပေါင်းဖို့စီစဉ်ထားလိုက်တာ
AOD ចောင်းသားတပိတ်စစ်ကြောင်းကတော့ပန်းတနော်မျိုးကနေညောင်တုံးမျိုးကိုဆက်ချီတက်နေပါတယ် AOD တပိတ်မှာတော့အထက်တန်းចောင်းသားចောင်းသူတွေလိုက်ပါနေတဲ့အတွက်တိုင်းဒေသကြီးအစိုးရအဖွဲ့ကမိဘတွေကိုခေါ်ယူဆွေးနွေးတာတွေအပြင်တပိတ်မောက်ចောင်းသားတွေတဲခေါ်လို့မြင်အောင်ဖုန်ကြီးចောင်းတွေကိုဖျားပေးခြင်းစစ်ចောင်းမှာသုံးဖို့အတွက်ကားငါလို့မရအောင်ဖျားပေးမှုတွေနဲ့ចောင်းသားအယောင်ဆောင်များထည့်ပြီးနှောက်ယှက်မှုများရှိနေတယ်ဆိုပြီးចောင်းသားတွေကဆိုပါတယ်ပြမတပိတ်ကចောင်းသားကောင်းဆောင်ကိုကျော်ကိုကိုကတော့တပိတ်စစ်ចောင်းများအားလုံးဟာရန်ကုန်မှာစုစည်းကြမှာဖြစ်ပြီးအစိုးရအနေနဲ့အမြန်ဆုံးတွဲဆောင်ဆွေးနွေးနိုင်ဖို့အတွက်တောင်းဆိုထားကြောင်းပြောဆိုပါတယ
်အဲ့တော့ဒုစုံစုနေပွဲကိုလှုပ်ချင်တဲ့ဆန္ဒကျွန်တော်တို့မှာအပြည့်ရှိတယ်သူတို့ကသာမလှုပ်ချင်လို့မြွှေညရွှေနဲ့ပုံစံမျိုးမျိုးနဲ့ဒါနီးမျိုးစုံလှည့်စားနေရလို့ကျွန်တော်တို့မြင်တယ်အဲ့တော့ချက်ချင်းကိုဒီဒုစုံစုနေပွဲကိုပြန်ခေါ်ပေးဖို့ကျွန်တော်တို့တောင်းဆို
အစိုးရဘက်ကတော့လေးပွင့်ဆိုင်တွဲဆောင်ဆွေးနွေးနိုင်ဖို့အတွက်လက်ရှိမှာပြင်ဆင်နေကြောင်းသမရယုံညွှန်ကြားရေးမှူးဦးစော်ထေးကဆက်ပြောသွားပါတယ်အမျိုးသားပညာရေးဥပဒေကိုနိုဝင်ဘာလကစပြီးကျောင်းသားတွေကတပိတ်မှောက်ခဲ့တာပါအစိုးရအနေနဲ့ရက်ပေါင်း60အတွင်းတွဲဆောင်ဆွေးနွေးဖို့လည်းပြောဆိုထားပါတယ်ရက်60အလွန်မှာတော့ခရီးရှည်ချီတက်မှုကိုစတင်ခဲ့ပြီးအမျိုးသားပညာရေးဥပဒေကိုတပိတ်မှောက်ခဲ့ပါတယ်အစိုးရကကျောင်းသားတွေတောင်းဆိုတဲ့လေးပွင့်ဆိုင်ဆွေးနွေးရေးလုပ်ပေးပါမယ်ဆိုပြီးပြောဆိုခဲ့ပြီးတဲ့နောက်တပိတ်လှန်ဖို့အတွက်တောင်းဆိုခဲ့ပါတယ်ကျောင်းသားတွေကတော့ဆွေးနွေးနေစဲကာလမှာပဲပြည်လည်မှုတွေမရမချင်းတပိတ်မှောက်မှုတွေဆက်ရှိနေမှာဖြစ်ကြောင်းပြောဆိုခဲ့တာကြောင့်ဆွေးနွေးပွဲနှစ်ကြိမ်လုပ်ပြီးမှအစိုးရဘက်ကဖေဖော်ဝါရီလ12ရက်နေ့နောက်ပိုင်းမှာဆွေးနွေးဖို့အတွက်ရက်ရွှေဆိုင်ခဲ့ပါတယ်ရှင်
။ចောင်းသားတွေရဲ့တပိတ်တိုက်ပွဲနောက်ဆုံးရအခြေအနေတွေကိုမအေးအေးမှစူးစီးတင်ပြခဲ့တာဖြစ်ပါတယ်ရှင်။အခုကတော့အပြစ်ရရေးဆွေးနွေးမှုတစ်ခုအကြောင်းပြောပြပေးမှာပါ။ထိုင်းနိုင်ငံမှာရောက်နေတဲ့ပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီ UPWC ကဒီကနေ့ကချင်လွတ်လပ်ရေးအဖွဲ့ GIO နဲ့တွေ့ဆုံပြီးပြည်ထောင်စုရဲ့အခမ်းအနားကိုဖိတ်ကြားခဲ့တယ်လို့ Federal ပြည်ထောင်စုနဲ့ပြည်တွင်းငြိမ်းချမ်းရေးစာချုပ်လက်မှတ်ရေးထိုးရေးဆိုင်ရာအမြင့်သဘောထားတွေကိုဖော်လည်ခဲ့ကြပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့တနင်္ဂနွေနေ့ပြည်ခတ်ရက်စေးစာချုပ် NCA မူကြမ်းရေးဆွဲမဲ့ဆွေးနွေးပွဲတွေပြန်လည်စတင်နိုင်ရေးအတွက်တိုင်းသာလက်နက်ကိုင်အဖွဲ့အစည်းနဲ့ညှိနှိုင်းမှုထိုင်းနိုင်ငံကိုရောက်ရှိနေတဲ့ပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီ UPWC ဟာဒီကနေ့မှာတော့အပြည့်ခတ်မရက်စဲသေးတဲ့ကချင်လွတ်လပ်ရေးအဖွဲ့ KIO နဲ့ချင်းမိုင်မြို့မှာတနာရီကျော်ကြာဆွေးနွေးခဲ့ပါတယ်။ဒါကနိုဝင်ဘာလတိုက်ခိုက်မှုနောက်ပိုင်း UPWC နဲ့ KIO တီးသန့်တွေ့ဆုံတာလည်းဖြစ်ပါတယ်။ဒီကနေ့ KIO နဲ့အဓိကဆွေးနွေးတာကို UPWC ရဲ့အလို့အဖွဲ့ဖြစ်တဲ့မြန်မာငြိမ်းချမ်းရေးစင်တာ MPC ကအကြီးတန်းအကြံပေးဦးလာမောင်ရွှေကအခုလိုပြောပါတယ်
။ဒီကတော့ဒီကောင်နဲ့တက်ကတော့ဒီပြောင်းစုနဲ့ခန္ဓာတဲ့ဖိတ်ဖို့ပါလို့ဆိုတော့တာလေးကိုစမ်းပါတယ်။ဟောဒီလက်မှတ်ရေးဆိုတာလေးရောဖိတ်ဖို့လာအင်းနဲ့ပြန်တယ်။ဒီတော့ဒလာကြာတယ်သူကလာတာဖြစ်တယ်
ဒီဆက်ရက်ဘောဝင်တယ်ဆိုပါမယ်။ဆွေးနွေးပွဲကို KIO ကအထွေထွေအတွေ့အမှုဒေါက်တာလာချာနဲ့နှစ်ဦးတက်ရောက်ပြီး UPWC ဘက်ကတော့ပြည်ထောင်စုဝန်ကြီးတွေဖြစ်တဲ့ဦးအောင်မင်း ဦးခမောင်စိုး ဦးခင်ရီနဲ့ MPC ကိုစလဲရီပါဝင်တက်ရောက်ခဲ့ပါတယ်။ KIO ကအထွေထွေအတွေ့အမှုဒေါက်တာလာချာကပြည်ထောင်စုနေ့မှာတနင်္ဂနွေနေ့အပြစ်ခတ်ရက်စေးစာချုပ် NCA ကိုလက်မှတ်မထိုးနိုင်ရင်သဘောတူညီချက်တစ်စောင်ထုတ်ပြန်နိုင်ဖို့အတွက် UPWC ကဆွေးနွေးခဲ့တယ်လို့အခုလိုပြောပါတယ်။အဲ
ဒီ NCA ကတော့အစဲဒီနေ့မှာမထိုးနိုင်လို့ရှိရင်လည်းဒီမတ်လလောက်မှဖြစ်ဖြစ်ထိုးနိုင်အောင်အဲဒီအကိုထောက်ဖို့ပြုနိုင်တဲ့တခုခုသဘောတူညီချက်ထုတ်ပြန်ပြင်ရကျအဲဒါလေးတခုလုပ်နိုင်ဖို့ရပြောပါတယ်အမေကျွန်တော်ကတော့ဒီကိစ္စအားလုံးဘူးတင်ပြပေးပါမယ်ဆိုရင်အဲ့ဒီလောက်ပါပဲ
ဒီကြီးညာချက်မှာပါဝင်မဲ့ Federal ပြည်ထောင်စုတိဆောက်ရေးအပေါ်သဘောထားနဲ့ပတ်သက်ပြီးဒေါက်တာလာဂျာကအခုလိုဆက်ပြောပါတယ
်ကျွန်တော်တို့အဲ့မှာကဘူးစင်ဂယ်ဒက်ဆိုရင်မူကြမ်းမှာပါတဲ့အတိုင်းပဲသူပြောတယ်အဲ့မှာကဒီ Federal ပြည်ထောင်စုတိဆောက်ဖို့ရမှာဒီနိုင်ငံရေးအရာဆွေးနွေးချက်ရလတ်နဲ့အညီဖြစ်မဲ့ဆိုတဲ့သဘောပေါ့အဲ့လိုပြောပါလေနိုင်ငံရေးဆွေးနွေးမှုနိုင်ငံရေးရလအညီဆိုရရဲ့ဥပဒေနဲ့အညီဆိုရရဲ့စကားနှစ်ခုစလုံးဟာကကျွန်တော်တို့မြန်မာကဒီမရေရခိုင်မာမှုမရှိတဲ့သဘောလို့အဲ့လိုမြင်တယ်ဒီဆောက်မယ်လို့မပြောထားတော့ဒီဟာမရေမရဖြစ်နေတဲ့သဘောဆောက်တယ်လို့ကျွန်တော်ပြောရတယ်ဗျ
တိုင်းရင်းသားလက်နက်ကိုင်အဖွဲ့စစ်တပ်ဖွဲ့ပါဝင်တဲ့ UNFC ကညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီကလာမယ့်ပြည်ထောင်စုနှစ်မှာဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးဆိုင်ရာသဘောတူညီချက်တရက်ကိုကတိကဝတ်ပြုလက်မှတ်ရေးထိုးဖို့အတွက်အစိုးရကိုကမ်းလှမ်းထားပါတယ်ကြာသာပရင်းဒီက UPWC နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့ NCCT ခေါ်တနင်္ဂနွေလို့အပြည့်ခတ်ရက်စည်ရည်ညှိနှိုင်းအဖွဲ့တို့ချင်းပိုင်မြို့မှာဆွေးနွေးရမှာတော့အစိုးရဘက်ကနှစ်ဖက်ဆွေးနွေးနေတဲ့အပြည့်ရက်စာချုပ်ရဲ့မူပေါင်းအတွင်းကဖြစ်မယ်ဆိုရင်လက်ခံဖို့ဖြစ်နိုင်ကြောင်းတုံ့ပြန်ထားပါတယ်နိုင်ငံတော်တမရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဟာပြည်တော်စုနေ့မှာတပြည်လုံးပြစ်ခတ်ရစေးစာချုပ်လက်မှတ်ရေးထိုးဖို့အတွက်ရည်မှန်းထားပေမဲ့လောလောဆယ်မှာတော့အဲ့ဒီအစသဘောတူညီချက်တရားထုတ်ပြန်ဖို့ညှိနှိုင်းကြမဲ့အခြေအနေမှာရှိနေပါတယ်။မပြီးပြတ်သေးတဲ့ပြစ်ခတ်ရစေးစာချုပ်မူကြမ်းကိုဆက်လက်ဆွေးနွေးဖို့ကိုတော့ပြည်တော်စုနေ့နောက်ပိုင်းမှာထပ်မံတွေ့ဆုံဖို့သဘောတူထားပါတယ်။NCA လို့အတူကောက်ခေါ်ဆိုနေတဲ့တနင်္ဂနွေလုံးအပြည့်ခတ်ရက်စည်စာချုပ်မူကြမ်းမှာအခန်း9ခန်းအချက်ပေါင်း122ချက်ပါဝင်တာဖြစ်ပြီးအဲ့ဒီအထဲကအချက်8ချက်လောက်ညှိနှိုင်းဖို့ကြံရှိနေတာလည်းဖြစ်ပါတယ
်။ရန်ကုန်ခြေဆိုင် VOA သတင်းတောင်ကိုမိုးစော်ရဲ့သတင်းပေးပို့ချက်ကိုနားဆင်ကြကြရတာဖြစ်ပါတယ်ရှင်။အခုကတော့ဒီမြန်မာအပြောင်းလဲကိုအတူယူဖို့မြောက်ကိုရီးယားကိုအမေရိကန်တန်တမန်တဦးကတိုက်တွန်းလိုက်တဲ့အကြောင်းပြောပြပေးခြင်းပါတယ်။စစ်အာဏာရှင်အုပ်ချုပ်ရေးစနစ်ကနေဒီမိုကရေစီအပြောင်းလဲဖော်ဆောင်နေတဲ့မြန်မာနိုင်ငံကိုဥပမာပေးပြီးမြောက်ကိုရီးယားအနေနဲ့စံနမူနာယူသင့်တဲ့အကြောင်းအမေရိကန်ထိပ်တန်းတန်တမန်တဦးကပြောကြားလိုက်တာပါနိုင်ငံတစ်နိုင်ငံရဲ့အပြောင်းလဲဖြစ်ဖို့ဆိုတဲ့နေရာမှာအစိုးရတရက်လုံးပြောင်းပစ်လိုက်ဖို့မလိုအပ်ပါဘူးဆိုပြီးတော့မြန်မာနိုင်ငံကိုဥပမာပေးပြောဆိုလိုက်တာလည်းဖြစ်ပါတယ်အကြောင်းဆောင်ကိုတော့ဦးဆောင်မဝေကပြောပြပေးပါမယ်ရှင
်ဟုတ်ကဲ့ပါအမေရိကန်အရှေ့အာရှနဲ့ပစိဖိတ်ရေးရာလက်ထောက်နိုင်ငံခြားရေးဝန်ကြီးဒန်နီယယ်ရက်ဆယ်ကအဲ့ဒီလိုဥပမာပေးခိုင်းတိုင်းပြောဆိုသွားတာဖြစ်ပါတယ်။ဝါရှင်တန်ဒီစီမှာရှိတဲ့နိုင်ငံခြားသတင်းတောက်များအသင်းမှဗိုလ်ရုံးကသတင်းစာရှင်းလင်းပွဲပြုလုပ်ချိန်အတွင်းမြောက်ကိုရီးယားနဲ့ဆိုင်တဲ့မေကွန်းတစ်ခုကိုပြန်လည်ဖြေကျရမှာမစ္စတာရက်ဆယ်ကမြန်မာနိုင်ငံကိုဥပမာပေးပြောဆိုသွားခဲ့တာပါ။တစ်ချိန်လုံးကစစ်အာဏာရှင်စနစ်နဲ့အုပ်ချုပ်လာခဲ့တဲ့မြန်မာနိုင်ငံမှာအခုဆိုရင်အပေါင်းလက္ခဏာဆောင်တဲ့အပြောင်းလဲတွေဖြစ်ပေါ်လာတာကိုတွေ့ရတဲ့အကြောင်းပြောပါတယ
်။ One of the things that keeps me going is the example of Burma and Myanmar. There is a country that decided to make a change. There is a case in which
မြန်မာနိုင်ငံဟာအပြောင်းအလဲပြုလုပ်ဖို့အတွက်ဆုံးဖြတ်ခဲ့တဲ့နိုင်ငံဖြစ်ပါတယ်မြန်မာနိုင်ငံကဆီယနာရှင်ဟာသူတို့ကိုယ်သူတို့စံသစ်ခဲ့ကြတယ်တကားဖွင့်ပေးတယ်ဒီလိုလုပ်တဲ့အပြောင်းအလဲတွေကြောင့်တိတာထင်ရှားတဲ့တိုးတက်မှုတွေစီးပွားရေးအထောက်အကူတွေဝင်လာမဆဲဖြစ်လာပါတယ်
မြန်မာနိုင်ငံဟာ2010ခုနှစ်မှာဒီမိုကရေစီရွေးကောက်ပွဲကျင်းပခဲ့ပြီးတော့2011ခုနှစ်မှာအရသာအစိုးရစနစ်နဲ့အုပ်ချုပ်လာခဲ့တာပါစစ်တပ်တပိုင်းအရသာအစိုးရကိုတစ်ချိန်လုံးကစစ်အစိုးရလက်ထက်ဝန်ကြီးချုပ်တာဝန်ယူခဲ့တဲ့ဗိုလ်ချုပ်ကြီးဟောင်းဦးသိန်းစိန်ကသမ္မတတာဝန်ရယူထားတာဖြစ်ပါတယ်တိုင်းပြည်ရဲ့အရေးပါတဲ့ယာရုတာဝန်အများစုကိုလည်းအငြင်းစားယူထားကြတဲ့အရင်ကစစ်ဖက်အကြီးအကဲတွေကရယူထားဆဲဖြစ်ပါတယ်2008ဖွဲ့စည်းပုံအခြေခံဥပဒေအရလည်းလွတ်တော်ရဲ့အမတ်နေရာ25ရာခိုင်နှုန်းကိုလည်းစစ်တပ်ကရယူထားဆဲဖြစ်ပါတယ်။လက်တလောဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကိုအရက်ဖက်ဖွဲ့စည်းတွေနဲ့အဓိကတိုက်ခံပါတီတို့ကတောင်းဆိုနေပေမဲ့တိုးတက်မှုအလားအလာတစုံတရာမတွေ့ရသေးပါဘူး။မြန်မာနိုင်ငံမှာပြဿနာတွေအများကြီးရှိနေသေးပေမဲ့ငြင်းချမ်းပြီးတော့အလားအလာကောင်းတွေတွေ့နေရတယ်လို့ Mr. Russell ကပြောပါတယ်
။ Now there of course Burma has many problems but the transformation inthe economy the transformation in the lives of the Burmese people the opportunities that have opened up and the scope of international cooperation and
so on မှန်ပါတယ်အခုချိန်မှာမြန်မာနိုင်ငံမှာပြဿနာတွေအများကြီးရှိနေတော့ဒါပေမဲ့စီးပွားရေးကဏ္ဍပြောင်းလဲနေပါပြီမြန်မာနိုင်ငံသားတွေရဲ့လူနေမှုဘဝတွေပြောင်းလဲလာနေပါပြီအခွင့်အရေးတွေလမ်းပွင့်နေပါပြီနောက်ပြီးနိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်မှုပမာဏနဲ့မြန်မာနိုင်ငံပေါ်ထောက်ခံမှုတွေဟာတော်လိုင်းတည်းဆင်နွှဲပြီးတော့ပေးဆက်လိုက်ရတဲ့တန်ဖိုးတွေကြောင့်မဟုတ်ပါဘူးအခြေအနေကကျွန်တော်တို့မြင်နေရတဲ့အတိုင်းပဲငြင်းချမ်းပြီးတော့အလားအလာတွေပြည်နေတဲ့အပြောင်းလဲပါ
။ဒါကြောင့်လဲမြောက်ကိုရီးယားမှာအပြောင်းလဲဖြစ်ဖို့ရဟာမြန်မာနိုင်ငံဥပမာကပြနေတယ်လို့ပဲအစိုးရအပြောင်းလဲတစ်မျိုးဖြစ်ဖို့မလိုပါဘူးလို့ Mr. Russell ကနမူနာပေးပြောဆိုသွားတာပါ။ Mr. Russell ကအမေရိကန်နဲ့မြန်မာနိုင်ငံဆက်ဆံရေးအနေအထားနဲ့ပတ်သက်ပြီးတော့ပြောဆိုရမှာသမ္မတဥဘာမဟာလက်ရှိအမေရိကန်သမ္မတတဦးအနေနဲ့မြန်မာနိုင်ငံကိုနှစ်ကြိမ်တိတိတွားရောက်လည်ပတ်ခဲ့တယ်လို့မြန်မာသမ္မတဦးသိန်းစိန်ဟာလည်းဝါရှင်တန်ကိုလာရောက်လည်ပတ်ခဲ့တဲ့အကြောင်းပြောဆိုပါရယ်။လွန်ခဲ့တဲ့နှစ်နှစ်တာကာလအတွင်းမှာအမေရိကန်အစိုးရဟာမြန်မာနိုင်ငံနဲ့နီးကပ်တဲ့ဆက်ဆံမှုတွေအဆက်မပြတ်ပြုလုပ်ခဲ့သလိုအမေရိကန်လွှတ်တော်အမတ်တွေထိတ်တန့်အရာရှိတွေဟာလည်းမကြာခဏတွားရောက်ပြီးတော့ဆွေးနွေးမှုတွေပြုလုပ်ခဲ့ကြပါတယ်။အခုလက်တလုံးမှာကိုအမေရိကန်အရှေ့အာရှနဲ့ပစိဖိတ်ရေးရာအကြီးအကဲဒုတိယလက်ထောက်နိုင်ငံခြားရေးဝန်ကြီး Scott Marshall ဟာမြန်မာနိုင်ငံမှာ၄ရက်ခရီးရောက်ရှိနေပါတယ်။ မစ္စတာစကော့မာဆာဟာမြန်မာနိုင်ငံမှာရှိနေစဉ်ရန်ကုန်နေပြည်တော်နဲ့ရှမ်းပြည်နယ်တို့ကိုတွားရောက်မှာဖြစ်ပြီးအစိုးရတာဝန်ရှိသူတွေအရက်ဖက်လူမှုအဖွဲ့အစည်းတွေလူငယ်တွေနဲ့တွေ့ဆုံမှာဖြစ်တယ်လို့ဆိုပါတယ်ခင်ဗျာ
ဥဆောင်မွေပြပြပေးခဲ့တာပါရှင်တောက်ချာနေညနေခင်းအတွက်သတင်းဆောင်မတွေကတော့ဒီလောက်ပါပဲအခုကတော့လာမယ့်စနေနေ့ည9နာရီဓာတ်ရိုက်လေလိုင်းအစီအစဉ်မှာဆွေးနွေးမယ့်အကြောင်းအရာကိုသောရရှင်တို့နဲ့မိတ်ဆက်ပေးကြပါတယ
်သောရရှင်ခင်ဗျာမြန်မာနိုင်ငံမှာနိုင်ငံသားမဟုတ်တဲ့ယာယီအစည်းအမပြုကပြတနည်းအားဖြင့် white card ကင်ဆောင်ထားတဲ့သူတွေကိုနိုင်ငံဖွဲ့စည်းပုံပြင်ဆင်ရေးဆိုင်ရာဆန္ဒခိုင်ပွဲမှာမဲပေးခွင့်ပြုဖို့နိုင်ငံတော်သမ္မတနဲ့လွှတ်တော်ကသဘောတူလိုက်ပါတယ်ဒီလိုခွင့်ပြုလိုက်တာဟာလူတစုအကျိုးအတွက်လားတပါတီတစ်ဖွဲ့တစ်စည်းအကျိုးအတွက်လားတိုင်းပြည်ပေါ်မှာကောင်းကျိုးဆွေးပြေးတွေဘယ်လိုရိုက်ခတ်လာနိုင်တယ်လဲဆိုတာကိုအခုလာမယ့်စနေညတိုက်ရိုက်လေလံအစည်းအဝေးမှာဆွေးနွေးကြအောင်ပါသောရရှင်ခင်ဗျာပါဝင်ဆွေးနွေးလို့သူတွေကျွန်တော်စီကိုကြိုတင်ဆက်သွယ်နိုင်ကြပါတယ်VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323899954 fax နံပါတ် 2323899952 ဖြစ်ပါတယ်။ email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။တိုက်ရိုက်ပါဝင်မဆွေးနွေးနိုင်သူတွေဆွေးနွေးလို့ရတဲ့အကြောင်းအရာကိုလိုတိုဆင်းရေးသားပြောကြပြီး MP3 သာဖိုင်နဲ့လည်းပေးပို့နိုင်ကြပါတယ်ခင်ဗျာ။ပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါတယ်။
အမေစနေနေ့ည9နာရီဓာတ်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြမှာဖြစ်ပါတယ်ရှင်။ပါဝင်ဆွေးနွေးကြဖို့ကျမတို့သောရရှင်နေအားလုံးကိုထပ်မံပြီးတော့ဖိတ်ခေါ်ပါတယ်။ပါဝင်ဆွေးနွေးကြမယ်ဆိုရင်တော့စနေနေ့ည9နာရီမတိုင်ခင်အချိန်မီဆက်သွယ်ကြဖို့တိုက်တွန်းလိုပါတယ်ရှင်။တောက်ချာနေညနေခင်ထုတ်လွှင့်ချက်တွေကတော့မကြခင်မှာပြီးဆုံးတော့မှာဖြစ်ပါတယ်။အခုထုတ်လွှင့်ပေးနေတဲ့ VOA ရဲ့ညနေပိုင်းရေဒီယိုအစီအစဉ်တွေပြီးမှာတော့ VOA ရုပ်မြင်သံကြားအစီအစဉ်ကိုညနေ9နာရီကနေ9နာရီခွဲထိဓာတ်ရိုက်ထုတ်လွှင့်ပေးသွားမှာပါ။Asia Set 7 ဂျူရူကနေဖမ်းယူကြည့်ရှုနိုင်ကြပါရဲ့ရှင်။ဒါ့အပြင် VOA ကနေနောက်2နာရီအကြာည9နာရီကနေ10နာရီအထိထုတ်လွှင့်မဲ့အစီအစဉ်တွေကိုတော့လိုင်းဒိုမီတာ24 25 32 51နဲ့လိုင်းလံမီတာ190တို့ကနေဖမ်းယူနားဆင်နိုင်ကြပါရဲ့ရှင်။အခုကတော့တောက်ချန်နေညနေခင်းအစီအစဉ်နဲ့အဆုံးမသတ်သေးခင်ချက်နေသေးတဲ့အချိန်အတွင်းမှာသတင်းချင်းချုပ်ကိုကိုဇော်ဝင်းလိုင်းကကြီးညာပေးပါမယ်။
ယူကရိန်းနိုင်ငံအရှေ့ပိုင်းရုရှားနဲ့ဇာအနီးမှာတိုက်ပွဲတွေပိုမိုပြင်းထန်လာနေကြတဲ့ရပ်တန့်စီရည်ရွယ်တဲ့အဆိုပြုချက်ကိုဂျာမနီနဲ့ပြင်သစ်နိုင်ငံကခေါင်းဆောင်တွေဟာဒီကနေ့မော်စကိုမြို့ကိုတွားရောက်တင်သွင်းကြမှာဖြစ်ပါတယ်။အနောက်အစုလိုလာတဲ့ယူကရိန်းသမ္မတပက်ထရိုပိုရိုရှန်ကိုနဲ့ KF မြို့မှာတွေ့ဆုံပြီးဂျာမနီဝန်ကြီးချုပ်အင်္ဂလာမာကဲလ်နဲ့ပြင်သစ်သမ္မတဖရန်ဆွာအိုလန်တို့သူတို့ရဲ့အဆိုပြုချက်ကိုရုရှားသမ္မတဗလာဒီမီပူတင်ထံတင်ပြကြမှာဖြစ်ပါတယ်။ပြီးခဲ့တဲ့ဗုဒ္ဓနေ့က Trans-Asia လေကြောင်းလိုင်းပိုင်ထိုင်ဝမ်ခီးသည်တင်လေးရင်ပြတ်ကျခဲ့တဲ့နေရာမှာဒီကနေ့အလောင်းလေးလောင်းထပ်မံတွေ့ရှိခဲ့ပြီးတဲ့နောက်တေဆုံသူအရေးအတွက်ဟာ35ယောက်အထိရှိသွားပြီလို့အစိုးရသတင်းတွေမှာဖော်ပြထားပါတယ် Trans-Asia လေရင်အမှတ်935ပေါ်မှာတရုတ်နိုင်ငံကခီးသွားအများစုပေါဝင်ပြီးခီးသည်58ယောက်လိုက်ပါသွားခဲ့တာဖြစ်ပြီးတိုက်ပွဲမျိုးကနေမထွက်ခွာမီမိနစ်ပိုင်းအကြာမှာပဲပြတ်ကျသွားခဲ့တာဖြစ်ပါတယ်15ယောက်ကတော့အသက်ရှင်ကျန်ရပြီး10ယောက်ပျောက်ဆုံးနေစေဖြစ်တယ်လို့ဆိုပါတယ်တိဘက်ဖုန်းတော်ကြီးဒလိုင်းလာမာကိုနိုင်ငံခြားတိုင်းပြည်တွေကလက်ခံတွေ့ရှိတဲ့အပေါ်တရုတ်အစိုးရကကန့်ကွက်ကြောင်းတရုတ်နိုင်ငံရဲ့ဌာနပြောခွင့်ရကပြောပါတယ်အမေရိကန်နိုင်ငံဝါရှင်တန်ဒီစီမြို့မှာနေ့စဉ်ကျင်းပတဲ့ National Prayer Breakfast နေပါလ်လေနာနဆာဆိုင်ဆူတောင်းမွေးပြုလုပ်တဲ့အခမ်းအနားကိုသမ္မတဩဘားမားနဲ့အတူတိဘက်ဖုန်းတော်ကြီးဒလိုင်းလာမာတက်ရောက်ပြီးနောက်တစ်နေ့မှာတရုတ်အစိုးရကအခုလိုပြောဆိုလိုက်တာဖြစ်ပါတယ်အမေရိကန်ပြည်ထောင်စုကဒုတိယအကြီးဆုံးကျန်းမာရေးဆောင်ရှားမှုလုပ်ငန်းကုမ္ပဏီကိုဘယ်သူကဘာကြောင့်အင်တာနက်ကနေဝင်ရောက်ထိုးပေါက်တိုက်ခိုက်တယ်ဆိုတာသိနိုင်ဖို့အမေရိကန်အစိုးရတာဝန်ရှိသူတွေကြိုးပမ်းနေကြပါတယ်။ Anthem ကျန်းမာရေးဆောင်ရှားမှုကုမ္ပဏီဝန်ထမ်းတွေအပါအဝင်စုစုပေါင်းတန်း80လောက်ရဲ့ကိုယ်ရည်ကိုယ်တော်အချက်အလက်တွေကိုရယူသွားခဲ့တာဖြစ်ပါတယ်။
သတင်းချင်းချုပ်ကိုကိုစော်ဝင်းလိုက်ကြီးညာပေးခဲ့တာပါဒီညနေခင်းအတွက်အစီအစဉ်ထုတ်လို့ရမှုကကိုညံဝင်းအောင်ဖြစ်ပြီးတော့ engineer ကတော့ Audrius Ridges ဖြစ်ပါတယ်ရှင် VOA American အတန်ညနေခင်းမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်နောက်2နာရီအကြာည9နာရီကနေ10နာရီအထိထုတ်လွှင့်မဲ့အစီအစဉ်မှာပြန်ပြီးတော့ဆုံးတွေ့ကြရအောင်ပါရှင်သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းရှင်လန်းချမ်းမြေ့ကြပါစေရှင်